န်းတိုက်စားမှုကိုအကာအကွယ်ပေးပြီးရေသလွှာတွေပောက်ပွားရှင်တန်ရရဲဝင်းကိုဖန်တီးပေးတဲ့လူမှုရောတွေဆုံးရှုံးတဲ့အန်ဒီကြုံတွေ့နေရတဲ့ကမ္ဘောဒီးယားကနေရာလေးတနေရာအကြောင်းဒီတစ်ပတ်မှာပြောပြပေးရစီ။ကမ္ဘောဒီးယားနိုင်ငံတောင်ပိုင်းကကမ်းရိုးတန်းတစ်ချောင်းမှာလူမှုရောတွေရှိပြီးဒီလူမှုရောတွေဟာဒေသခံထောင်ပေါင်းများစွာအသက်ရှင်ရပ်တည်ရေးအတွက်အဓိကအထောက်အကူဖြစ်တဲ့ငါးတွေပျော်ဆန်းရနေရာဖြစ်ပါတယ်။ဒါပေမဲ့လည်းခင်မီတိုးတက်လာတဲ့ကမ္ဘောဒီးယားအတွက်အဲ့ဒီဒေသမှာဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုထားလာတဲ့အခါဒေသခံတွေအတွက်အလောက်ကန်အခွင့်အလမ်းတွေရလာပေမဲ့တစ်ဖက်ကလူမှုရောတွေရဲ့နောင်ရေးအတွက်ချိန်ချောက်မှုတွေဖြစ်လာခဲ့ပါတယ်။ထိုင်းပင်လယ်ခွေတွေကိုစီးဝင်တဲ့ Trapping Sankey မြို့ရဲ့မြို့ဝဒေသမှာလူမှုရောတွေအပြည့်ရှိနေတဲ့အတွက်တဘာဝဘေးရန်ကိုခုခံကာကွယ်ဖို့အတွက်အကောင်းဆုံးအရန်တားတစ်ခုဖြစ်နေပါတယ်။လမှုပင်တွေဟာတိုက်စားမှုဒဏ်ကိုအကာအကွယ်ပေးရုံမကပဲငါးနဲ့တခြားပင်လယ်သတ္တဝါမျိုးကွဲအမြောက်အများချင်းလဲချက်စားကြတဲ့အဲ့ဒီဒေသမှာနေထိုင်တဲ့ရာနဲ့ချီတဲ့တံငါတဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်ပါအားထားနေရတာဖြစ်ပါတယ်။အခုတော့ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကနေကမ်းရိုးတန်းတစ်လျှောက်15မိုင်လောက်အရှိအတွင်းစီမံကိန်းအနည်းဆုံး6ခုချထားကြတာပါ။ဒီထဲမှာကောက်ကွင်းကတစ်ခုပိုလိုကလပ်နဲ့ရွက်လီကလပ်တို့အပြင်ကြီးမားတဲ့ကမ်းခြေအပန်းဖြေစခန်းလေးနှစ်ခုတည်းမနဲ့ဆောက်လုပ်မှာပါ။ဒါအပြင်ခီးတဲ့အများပြားဆက်နဲ့ဂရုတင်မောစစ်ကြီးကိုလည်းဆောက်လုပ်ဖို့အရွယ်ထားတာဖြစ်ပါတယ်။ဒေသဖွံ့ဖြိုးရေးအတွက်လုပ်နေတဲ့အထက်ကမြင်သာရာတစ်ခုကဒီတင်မောစစ်ဆောက်ဖို့အတွက်တောင်တူးရာနဲ့ကမ်းရိုးတန်းကအပင်တွေကိုရှင်းပစ်နေတာဖြစ်ပါတယ်။လမှုရောတွေလည်းပြုံးနေပါပြီ။ဒါကြောင့်ဒေသခံတွေကတော့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စီကားလာမှနဲ့ဆက်သွယ်ရေးအတွက်ပါအကျိုးခံစားကြရမယ်ဆိုတာကိုသိနေကြပါမယ်။သူတို့အားထားမှီခိုးနေရတဲ့ပင်လယ်ခွေဒေသကြီးထိကြမှာကိုပူနေကြတာဖြစ်ပါလေ။ဒီဒေသကတန်ဃာအလုံးနဲ့အတမွေးကြတဲ့ပရစ်စမတ်ရွာကရွာတကြီးဥနက်ဆန်ကတော့သူ့ရွာသားတွေအရင်လိုဝင်ဝင်မဖြောင့်တော့ဘူးလို့ညီးပါတယ်။
ကျွန်တော်တို့ရဲ့တည်ရန်ဇာတာတွေအများကြီးဆုံးရှုံးခဲ့ရပါပြီ။အရင်တုန်းကဒီလူမှုတော်ကြီးကအကျယ်ကြီးရှိတာပါ။အခုနောက်ပိုင်းလူမှုပင်တွေတော်တော်များများအခုတ်ခံလိုက်ရလို့ကျွန်တော်တို့ငားတွေလည်းတိတ်မရတော့ပါဘူး။ကဏ္ဍနေပစုံတွေလည်းတိတ်ပြီးတော့မရတော့ပါဘူး။ကျွန်တော်တို့အဖွဲဖွဲပြီးတော့အပင်တွေပြန်မဆက်ခင်ကပိုတော်ဆိုးပါသေးတယ်။အခုနည်းနည်းပိုကောင်းလာပြီမဲ့ဟိုးအရင်တို့လူမှုတော်တွေခုတ်မပစ်ခင်ကလိုမျိုးတော့ပြန်မရတော့ပါဘူး။
လမှုရောတွေပြုံးကုန်တာဟာတံငါသေးတွေဝင်ဝင်ရော့သွားစေတာဖြစ်ပါတယ်။ငားရဖို့အတွက်ပင်လယ်တင်တဲ့ကိုပိုးပြီးတော့ဝေးတဲ့နေရာမှာတွားပြီးဖမ်းကြတာမို့သူတို့ဆက်လေတွေအတွက်စီပိုးပြီးဖြစ်ဖို့လိုလာတယ်လို့အချိန်နဲ့ပိုးပြီးကုန်ကြရတယ်လို့ပြောပါတယ်။ပိုးဆိုးတာကသူတို့ရဲ့လမှုရောတွေပြုံးကုန်တာဖြစ်ပြီးဒါကသူတို့ကိုတိတ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
။ဒါလည်းဘတ်ဘုံပရိပရိကုန်ကန်နံ
ငွေရပေါက်လမ်းကြောင်းတွေအလုံးကငွေမဝင်တော့တဲ့အတွက်လူတိုင်းကိုထိခိုက်စေတာပါအပင်တွေမရှိတော့ပင်လယ်ဇာတွေမရတော့ပါဘူးလမှုပင်တွေမကဘူးငါးစကြက်တွေလည်းအဖျက်စီးခံရပါတယ်လမှုပင်တွေဆုံးရတယ်လို့ငါးနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေပါအတော်ကျကုန်ပါတယ
်လမှုပင်တွေပျက်စီးရတာဟာပင်လယ်သတ္တဝါတွေရဲ့စကြက်တွေပျက်ကုန်တယ်လို့တိုက်စားမှုဒဏ်ကိုခံနိုင်တဲ့အရန်သားပါပျက်စီးခဲ့ရတာဖြစ်ပါတယ်ဒါအပြင်လမှုရောတွေဟာနှစ်ပေါင်းများစွာကာဗွန်ကိုဖမ်းယူတင်စီထားနိုင်စွမ်းရှိတာဟုတ်လမှုပင်တွေဆုံးရှုံးရတာဟာကဘာကြီးပုံတွေးလာမှုနဲ့ရာသီဥတုပြောင်းနေမှုမှာအဓိကကြတဲ့မလိုလားအပ်တဲ့ကာဗွန်မျိုးကိုခြေဖြတ်ပေးနိုင်တဲ့စနစ်ပါဆုံးရှုံးရတာလို့တဘာဝတော်ရင်ထိန်ထိန်မိတ်ဆွေများအဖွဲ့ကတိတ်ပန်နဲ့ကဘာဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာသောမတ်ဂရေးကပြောပါတယ
် Mangrove soils are amongst the most carbon rich soils on the planet
လူမှုပင်တွေရှိတဲ့ဒီရောက်တော့ကမြေစီဟွားတွေဟာကဘာပေါ်မှာကာဗွန်အကျွဲဝါစုမြေစီတော်မျိုးဖြစ်ပါတယ်။ဒီလူမှုရောတွေကိုဖြည့်စည်ရဟာလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်တွေအများကြီးရောက်သွားစေတဲ့အတွက်ကဘာရာသီဥတုအပြောင်းလဲအတွက်လည်းဖြစ်စေပါတယ်။လူမှုရောတွေရဲ့နောက်အရေးကြီးတဲ့အချက်ကဇီဝမျိုးရေးတွေအများအပြားအတွက်တကယ့်ကိုအရေးပါပါတယ်။ငါးနဲ့တခြားရေသတ္တဝါမျိုးရေးပေါင်းမြောက်များစွာအတွက်စားပောက်ဖို့ရောရှင်သန်လှုပ်ရှားဖို့အတွက်ပါအကောင်းဆုံးနေရာကလူမှုရောဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကကန်ယူဒန်ဒီဇာခံတွေအတွက်ဒီလူမှုရောတွေမရှိရင်မဖြစ်ပါဘူး
။လူမှုရောတွေရဲ့အရေးပါပုံကိုသိလာနေပြီဖြစ်တဲ့ဒေသခံတွေဟာကြံလမှုပင်တွေဆက်ပြီးတော့မပြုံးရအောင်ထိန်းသိမ်းရေးတွေစပြီးလုပ်ဖို့ကြိုးစားကြပါတော့တယ်။2011ခုနှစ်လောက်ကစပြီးဒေသခံတွေဟာကမ်ပုတ်လူမှုရောဆိုတဲ့နာမည်နဲ့ NGO အဖွဲ့တစ်ခုကိုဖွဲ့ခဲ့ပါတယ်။ဒီအဖွဲ့မှာတဘာဝဝင်းကျင်ထိန်းသိမ်းအသိရှိတဲ့ခရီးသွားတွေနဲ့ကျောင်းသားတွေပါပါဝင်လာပြီး အဲ့ဒီဒေတာတွေမှာပဲလမှုပင်ပေါင်းနှစ်သိန်းကျော်ကိုစိုက်ပျိုးခဲ့ကြပါတယ်။လမှုပင်ပေါက်တွေရအောင်ပျိုးပြီးပင်လယ်နဲ့ထိစပ်တဲ့နေရာတွေမှာလမှုပင်တွေကိုပြန်ပြီးတော့စိုက်ကြတာပါ။ဒီကမ်ပတ်လမှုရောကိုစတင်ထူထောင်သူကတော့ကမ်ဘောဒီးယားနိုင်ငံသားဆင်ဟင်းဖြစ်ပါတယ်။အစိုးရကဖွံ့ဖြိုးရေးစီမံကိန်းတွေကိုချတော့သူတို့ဒေတာမှာမြေစည်းတွေအဆက်မတန်တက်လာပြီးမြေဝယ်သူတွေမျက်စိကျလာကြတယ်လို့ပြောပါတယ်
။ကျွန်တော်ဒိုင်မြန်တမ်လိုက်ကျွန်တော်မြန်ကာချပ်ရောဒိုင်ပီချွန်ကခွိုင်
မြေစည်းတွေကတင်းမြင်လာတဲ့အခါအမျက်ထုတ်လို့သူတို့ချို့ရောက်လာပါတယ်။သူတို့ကဒီမြေတွေကိုဝယ်ပါတယ်။သူတို့မြေဖြစ်သွားပြီဆိုတာနဲ့သူတို့ပိုင်မြေထဲမှာရှိတဲ့လက်မှုပင်တွေကိုစက်ခုတ်ပြီးမြေရှင်းတော့တာပါ။ကျွန်တော်တို့ငါးဖက်နေကြနေရတဲ့နားကလက်မှုပင်တွေကိုပါသူတို့ကဖျက်ဆီးခဲ့တာပါ
။သူတို့ရဲ့ကမ်ပတ်လက်မှုတော်တဝိုင်မှာလမှုပင်တွေကိုထိမ့်သိမ်းမှုအတွက်သတိပေးဆိုင်ပုတ်တွေကိုစိုက်ထူထားပါတယ်။လမှုရောတွေဟာရာသီဥတုပြောင်းလဲမှုကြောင့်ကမ်းရိုးတန်းဒေသထိခိုက်မှုတွေလျော့ပါအောင်အထောက်အကူပေးနိုင်တယ်။လမှုရောကိုဖျက်ဆီးတာဟာတင့်ဘွားကိုဖျက်ဆီးပစ်တာပါဆိုတဲ့ဆိုင်ပုတ်မျိုးတွေဖြစ်ပါတယ်။လမှုရောဒေသရဲ့အနာဂတ်ကတော့တိတ်မရေရာလှပါဘူး။သူတို့စိုက်ထားတဲ့အပင်ပေါက်ကလေးတွေဟာအရင်တုန်းကစိုက်ပျိုးခဲ့တဲ့များရဲ့96ရာခိုင်နှုန်းလောက်ရှင်တန်ခဲ့ပြီမယ်အခုဆိုရာနှုန်း30လောက်သာရှင်တော့တာပါအခုလိုသူတို့ရဲ့လမှုတော့အတွက်အနာဂတ်ကမရေရာလှပြီမယ်ကမ်ပေါ့အဖွဲ့ကတော့လမှုပင်တွေကိုဆက်ပြီးတော့စိုက်နေတယ်လို့လည်းပြောပါတယ်ဘာကြောင့်သူတို့ရဲ့ပြိုးပင်ပေါက်တွေမရှင်တန်နိုင်ပဲဖြစ်လာရတာပါလဲတရားခဏ်ကတော့ဖွံ့ဖြိုးရေးစီမံကိန်းတွေရဲ့ဆောက်လုပ်ရေးလုပ်ငန်းတွေဖြစ်ပါတယ်ဆောက်လုပ်ရေးလုပ်ငန်းတွေကတောင်တူးတာတွေအပြင်လုပ်ငန်းဆန့်ဖြစ်ပစ္စည်းအစိတ်တောက်တွေရဲ့တန်ကိုလမှုပင်တွေခံနေကြရတာပါမြန်မာနိုင်ငံမှာလည်းဒီလိုအဖြစ်မျိုးမကြုံရစေဖို့အတွက်စီမံကိန်းကြီးတွေချတော့မယ်ဆိုရင်တဘာဝဝင်းကျင်ကိုပါထည့်သွင်းစဉ်းစားဖို့လိုရဲဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်